ကြောက်တော်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှူးနှစ်ဦးကိုမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရဲ့ခွင့်ပြုချက်မှာပါပဲတက်မတော်ကဝင်ရောက်ဖမ်းဆီးစစ်ဆေးနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတွေက RFA ကိုပြောပါတယ်အခုလို့ဖမ်းဆီးနေတာတွေကြောင့်ကျေးရွာအုပ်ချုပ်ရေးမှူး45ဦးကမနေ့ညနေကနှုတ်ထွက်စာတင်လိုက်တာပါနှုတ်ထွက်စာတင်ခဲ့တဲ့ကြောက်တော်မြို့တင်ရက်ွက်အုပ်ချုပ်ရေးမှူးဦးမောင်တန်းလိုင်က RFA ကိုအခုလို့ပြောပါတယ်
ကျွန်တော်တို့ရဲ့ကြေအုပ်ချုပ်မှုတွေကိုတဲမတော်ကဝင်ခဲ့ဖဲသလိုသူတို့ဖက်ရှင်ဝယ်ဖဲတယ်သူတို့တဲမှာရဲတာစီထားတယ်ဒီမှာစခန်းကိုပို့တဲ့အဲ့လိုလုံးရဲ့ကျွန်တော်တို့ရဲ့ကြေအုပ်ချုပ်အဖွဲ့ကြီးကသူရာစင်စင်အောက်ခြေစင်စင်ဖြစ်တဲ့ကျွန်တော်တို့ကအဲ့လိုကျွန်တော်မိမိစရာစစ်စစ်စရာရှိရင်မိမိအုပ်ချုပ်မှုကြီးကိုခေါ်ပြီးမှစစ်စစ်ရင်းနှီးဖို့ကျွန်တော်တို့တိုက်ဆွန်ပါတယ်ကြေအုပ်ချုပ်ကိုတော့ပြောတယ်ဝင်ခဲ့တဲ့ဘာမှတာဝန်မရှိတဲ့ကြီးကိုပြောလိုက်တဲ့ကျွန်တော်တို့နှုတ်ချက်ကြတာဖြစ်ပါတယ်
ပြီးခဲ့တဲ့မေလကုန်ပိုင်းလောက်ကကြောက်တော်မြို့နယ်ရွှေပြည်သာချေးရွာအုပ်ချုပ်ရေးမှူးတာဝန်ခံဦးသိန်းစိုးအောင်နဲ့မင်းသားတော်ချေးရွာအုပ်ချုပ်ရေးမှူးဦးသိန်းအောင်ကျော်တို့ကိုတပ်မတော်ကရဲအတော်ကြာဖမ်းဆီးထိန်သိမ်းပြီးနောက်ရဲတပ်ဖွဲ့ထံအနှံ့လိုက်တာတွေရှိခဲ့တယ်လို့ချေးရွာအုပ်ချုပ်ရေးမှူးတွေကပြောပါတယ်ချေးရွာအုပ်ချုပ်ရေးမှူးတွေကိုမြို့နယ်ထရေးအုပ်အနေနဲ့အကာအကွယ်ပေးတင်တယ်လို့အမည်မဖော်လိုတဲ့ချေးရွာအုပ်ချုပ်ရေးမှူးတဦးက RFA ကိုပြောပါတယ်
ကျွန်တော်တို့ဖမ်းဆီးပြီးမှဒီညနေအုပ်ချုပ်ရေးမှူးကတာဝန်မယူပြနေတာကတပိုင်ဒါကြောင့်ကျွန်တော်တို့ကကျွန်တော်တို့လုံးလို့ပါဆူးတို့မလဲဟိုတိုင်မလို့ကလာရင်လည်းကျွန်တော်တို့အုပ်ချုပ်ရေးမှူးကအစ်ခံရတာပဲဒီတိတိကလာရင်လည်းကျွန်တော်တို့ကပဲအစ်ခံရတယ်ဒီအစ်ခံရတယ်ဆိုတော့ကျွန်တော်တို့ဖက်ပြလို့လည်းမရဘူးလေကျွန်တော်တို့ကတိတ်ရှိလို့ကြောက်ပြီးလို့ဖက်ပြနေတယ်လို့အမြင်မှာကိုကျွန်တော်တို့ကဆိုရင်းတယ်ဒီအချက်လက်တွေကိုကျွန်တော်တို့ကိုတာဝန်ခံမှုတာဝန်ယူမှုပိုင်းလေးတွေလုပ်ပေးမယ်ဆိုရင်ကျွန်တော်တို့ကဒီအုပ်ချုပ်ရေးမှူးတာဝန်ကိုဖက်ပြလို့ဖန့်ဆောင်မယ်တာဝန်ယူပြီးလို့လုပ်ပေးမယ
်ကြီးပါအုပ်ချုပ်ရေးမှုတွေကိုတက်မတော်ကဓာတ်ရိုက်ဖမ်းဆီးတာတွေမလုပ်ဖဲစစ်စိမ်မင်းမြတ်မှုရှိရင်မြို့နယ်ထရေးအုပ်ကနေတဆင့်စင်ခေါ်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ကြားခံထားပြီးစစ်ဆေးပေးဖို့တောင်းဆိုကြပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းရခိုင်ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ကနေဖွဲ့စည်းပေးဖို့လည်းကျေးရွာအုပ်ချုပ်ရေးမှူးတွေရဲ့တောင်းဆိုချက်မှာပါဝင်ပါတယ်။ဒီတောင်းဆိုချက်နဲ့အတူအုပ်ချုပ်ရေးမှူးရင်တို့တွေဒစိမ့်တုံးတွေကိုမြို့နယ်ထရေးအုပ်ထံပထခါတဲ့ပေးပို့လိုက်ပြီးတောင်းဆိုချက်တွေများခဲ့ရင်နှုတ်ထွက်သွားမယ်လို့လည်းအုပ်ချုပ်ရေးမှူးတွေကပြောပါတယ်။တောက်တော်မြို့နယ်မှာရက်ွက်ကျေးရွာအုပ်စု84စုရှိပြီးအုပ်ချုပ်ရေးမှူး84ယောက်ထဲက45ယောက်အနှုတ်ထွက်ကြတာဖြစ်ပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးတွေရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးကြောက်တော်မျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကို RFA ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ရခိုင်ပြည်နယ်အစိုးရအဖွဲ့ဒုတိယညွှန်ကြားရေးမှူးဦးထိမ်းမောင်ကိုဆက်သွယ်မေးမြန်းရမှာတော့နှုတ်ထွက်စာတင်ထားတာတွေကိုလက်ခံရရှိထားတယ်လို့အတည်ပြုပြောပါတယ်။အဲ့ဒီနှုတ်ထွက်စာတွေအပေါ်ပြည်နယ်ထွေအုပ်အနေနဲ့ဘယ်လိုဆက်လက်ဆောင်ရွက်မလဲလို့မေးမြန်းရမှာတော့အလို့ရှုပ်နေတယ်လို့ပြောပြီးဖုံးချသွားပါတယ်အုပ်ချုပ်ရေးမှူးတွေကိုတက်မတော်ကဖမ်းဆီးတယ်ဆိုတာနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းရမှာတော့
အဓိကတော့ကျွန်တော်တို့ကအဲ့ဘောနော်အဲ့အုပ်ချုပ်ရေးမှူးမှာခုပြောတဲ့အခါဓာရင်းမှုရောက်ပဲဓာရင်းမှုရောက်ကတော့ကျွန်တော်ဘုံရောက်ပြကြကြွားမှာသိတော့ကြတာဒီစစ်တယ်သူတန်ရရှိတယ်ဆိုတော့ဟန်တာသိနေတယ်ဒီဥစ္စာကလည်းကျွန်တော်ကအုပ်ချုပ်ရေးမှူးပဲဖြစ်ဓာရင်းမှုဖြစ်ဖြစ်ကျွန်တော်တို့ကကျန်းပဲနေပဲဖြစ်ဖြစ်ကောင်းရမှုအားဖြင့်လုပ်ကြသက်ကုန်တဲ့ဖရဒါသက်ကုန်တဲ့ဘုရားဆွဲနိုင်တဲ့ကိစ္စကြတော့သူကဥပဒေဖြစ်ဖြစ်သေးလေးကွင်းတော့သေးပြင်းတော့ပိုင်ပါတယ်ဆိုတော့ဘုရားဆွဲခြင
်းပြီးခဲ့တဲ့လပိုင်းနေ့အတွင်းမြောက်ဦးမြို့နယ်မှာရှိတဲ့အုပ်ချုပ်ရေးမှူးတွေလည်းအခုလိုနှုတ်ထွက်စာတင်တာတွေရှိခဲ့ပါတယ်ခင်ဗျာကျွန်တော်ကျော်လင်ဦးပါ